စ်တပ်ကဖမ်းပြီးတရားစွဲဆိုထားတဲ့ဒီဒေါ်ဆန်းစုကြည်ရဲ့အမှုဟာ6လအတွင်းကနေညှိနှက်ချီကြာသွားနိုင်တယ်လို့ဒေါ်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်ခွင့်ရဖို့ကြိုးပမ်းနေတဲ့တရားလွှတ်တော်ရှေ့နေဦးခွင့်မောင်စောကပြောပါတယ်အခုချိန်ထိဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်မရသေးပေမဲ့လည်းတရားရေးလုပ်ငန်းမှာမျှတမှုရှိဖို့မျှော်လင့်ထားတယ်လို့ပဲအစိုးဆုံးအတွက်လည်းပြင်ဆင်ထားရမယ်လို့သူကပြောပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်
မြန်မာစစ်တပ်ကဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းပြီးအရက်သားဆွေရခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုရာထူးကချုပ်ချနောက်သူမအိမ်မှာစကားပြောတဲ့ဆက်ဝေါ်ကီတိုကီတွေတွေ့လို့ဆိုပြီးပို့ကုန်သွင်းကုန်ဥပဒေနဲ့တရားစွဲပါတယ်ဖေဖော်ဝါရီလ16ရက်နေ့မှာတော့ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲစည်းရုံးရေးဟာကိုရိုနာဗိုင်းရပ်စ်ဆိုင်ရာတမ်းမြေကန့်သတ်ချက်တွေကိုချိုးဖောက်တယ်လို့စေအိုစုကဆွဆွဲပြီးဒေါ်အောင်ဆန်းစုကြည်ကိုတဘာဝဘေးရန်တွေတားဆီးကာကွယ်ရေးဆိုင်ရာဥပဒေတွေနဲ့ထပ်တိုးတရားစွဲပါတယ
်အခုတော့ပုံကိုတွင်းကိုဥပဒေပုံမှာရှင်းနေတယ်ဆိုလို့ဟိုလိုတခုအဲ့ဒီဘူကအမှုနံပါတ်38နော်2027ဟိုဟာဇော်ဒီဗီအာယူနော်နောက်တစ်ခုကတော့ဒီတဘာဝဘေးရန်တွေကောစီမံမှုဥပဒေပုံမှန်ကျဆက်နေတာ
အကောင်းဆုံးကိုမျှော်လင့်ထားပါတယ်အစိုးဆုံးအတွက်လည်းပြင်ဆင်ထားပါတယ်လို့ဒေါက်ဆန်းစုကြည်ရဲ့ရှေ့နေဦးခင်မောင်စောက EFP ကိုတယ်လီဖုန်းနဲ့ဖြေကြားတာမှထည့်သွင်းပြောဆိုခဲ့ပြီးတရားရေးလုပ်ငန်းစဉ်မျှတမှုရှိဖို့မျှော်လင့်ကြောင်းပြောပါတယ်လာမည့်မတ်လတရနေ့မှာဒေါအောင်ဆန်းစုကြည်ကိုဒုတိယအကြိမ်လုံထုတ်ကြားနာဖို့ရှိနေပြီးဒီမတိုင်ခင်မှာအမှုတွေနဲ့တွေ့ဆုံခွင့်ရဖို့လျှောက်ထားခဲ့ပေမဲ့လည်းဘယ်အချိန်မှာခွင့်ပြုမယ်ဆိုတာမသိရဘူးလို့ရှေ့နေဦးခင်မောင်စောကပြောပါတယ်ဒေါအောင်ဆန်းစုကြည်နဲ့လူကိုယ်တိုင်တွေ့ဆုံခွင့်မပေးတာကြောင့်တကယ်လို့ဗီဒီယိုဖုန်းလိုင်းနဲ့ဆက်သွယ်ရမယ်ဆိုရင်တော့ဆွေးနွေးချက်တွေပေါက်ကြားနိုင်တာကြောင့်ရှိနေတဲ့အမှုတွေကြားလွတ်လပ်စွာဆွေးနွေးတိုင်ပင်ခွင့်မရမယ့်အရေးကိုလည်းသူကစိုးရိမ်နေပါတယ်။အနောက်စိတ်ကင်းကျင်းတဲ့ဒေါ်ဆန်းစုကြည်နဲ့ကိုယ်တိုင်တွေ့ဆုံနိုင်ရေးကပိုပြီးတင့်တော်တယ်ဆိုရှေ့နေဦးခင်မောင်စောကပြောပါတယ်။ဒေါ်ဆန်းစုကြည်ကရှေ့နေလိုအပ်ကြောင်းပြောပေမဲ့သမရဦးဝင်းရင်ကတော့သူကိုယ်တိုင်ကရှေ့နေဖြစ်တာကြောင့်သူ့ဖတာအမှုရင်ဆိုင်မယ်ဆိုပြောခဲ့တာပါ။အခုတော့ရှင်းနေရှေ့ရလွှဲအပ်စာမှာဒေါက်တာစုကြည်လက်မှတ်ရေးထိုးနိုင်ရေးကိုပါအတော်လေးကြိုးစားနေကြရပါတယ
်ဦးမြင့်နိုင်ရေမှုဦးမြင့်နိုင်ဒါဆိုရင်ပလစ်မီဒီယာဦးမြင့်နိုင်ဆက်ပြီး he will manage to get part of attorney for the lawyers
အခုလာမယ့်မတ်လတရနေ့တရားရုံးကျမ်းစာမှုမှာတော့တရားသူကြီးတရားလိုရှိနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတို့ကအမှုကြောင့်ရပတ်သက်ပြီးဆွေးနွေးကြမှာဖြစ်တယ်လို့တရားရုံးလုပ်ငန်းစဉ်အချိန်ကာလသတ်မှတ်ချက်တက်တည်ခေါ်ဖို့တွေကိုချိန်ဆကြရမှာပါအမှုကိုရိုးရိုးရှင်းရှင်းပဲတိစောက်မယ်ဆိုရင်တော့6လအတွင်းမှာအမှုပြီးနိုင်ကြောင်းရှေ့နေဦးခင်မောင်စောကပြောပါတယ်ဒါပေမဲ့အမှုကိုပို့ပြီးရှုပ်ရှုပ်ထွေးထွေးတိစောက်မယ်ဆိုရင်တော့တစ်နှစ်နဲ့အထက်အချိန်ဆွဲနိုင်တယ်လို့လည်းပြောပါတယ်အချိန်ဆွဲနိုင်တဲ့အန်ဒီရှိလားဆိုပြီးလာမှာတော့ဒေါက်ဆန်းစုကြည်ရဲ့ရှင့်နေဦးခင်မောင်စောကဒီနိုင်ငံမှာဖြစ်နေတာတွေဖြစ်နေတာလို့ပြောပါတယ
် any advice any legal advice from anyone
ဒီလိုဒီပါကဥပဒေကြီးရအကြံပေးကြဖို့ကိုလည်းရှင့်နေဦးခင်မောင်စောကဖိတ်ခေါ်ပါတယ်ဒေါအောင်ဆန်းစုကြည်အပေါ်အမှုတွေဆွဲဆိုနေတဲ့ကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂဗြိတိန်နဲ့အမေရိကန်ပြည်ထောင်စုဘက်ကကန့်ကွက်ရှုတ်ချထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရ Ned Price က
I think it's fair to say that we are disturbed by reports that
နိုင်ငံတော်အတိုင်းအမြင်ကံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနောက်ထပ်ပြစ်မှုဆိုင်ရာပုံမှားတွေနဲ့ထပ်ပြီးစစ်တပ်ကတရားစွဲတဲ့ကိစ္စအပေါ်အမေရိကန်ဘက်ကစိတ်ကတိကအောင်ဖြစ်ရပါတယ်ဖြင့်မတော်မတရားဖမ်းဆီးခံထားရတဲ့အရသားတွေနဲ့နိုင်ငံရေးခေါင်းဆောင်တွေအားလုံးကိုမြန်မာစစ်တပ်ဘက်ကချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်ဘက်ကထပ်ပြီးတောင်းဆိုပါတယ်ဆိုဖေဖော်ဝါရီလ16ရက်နေ့မှာပြောဆိုခဲ့တာပါကုလသမဂ္ဂရဲ့မြန်မာလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကတော့
This is a sham trial there's
ဒါကဟန်ပြအမှုစင်တာပါတဲ့အာဏာရယူဖို့တက်တက်လောက်တာပါဆိုပြောဆိုဝေဖန်ထားပါတယ်